ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ခေါင်းဆောင်ယာယာဂျမတ်စနေနေ့ညပိုင်းကနိုင်ငံကနေထွက်ခွာသွားတာကြောင့်22နှစ်ကြာလက်နက်ကန်အုပ်ချုပ်မှုအဆုံးသတ်သွားပြီဖြစ်တယ်လို့ဒေတာရင်းစစ်တပ်ကကြားဝင်ရလို့အခြေအနေရောက်နေတဲ့အနောက်အာဖရိကနိုင်ငံရဲ့နိုင်ငံရေးရှေ့မတိုးနောက်မဆုတ်သားအခြေအနေနဲ့အဆုံးသတ်သွားပြီဖြစ်ပါတယ်။မစ္စတာဂျမားကဘန်ဂျူးလေစိတ်ကနေမိသားစုနဲ့အတူအမှတ်အသားမပါတဲ့လေယာဉ်နဲ့ထွက်ခွာသွားခဲ့ပြီးထွက်ခွာချိန်မှာတော့ဗမတ်ချက်မှမပေးခဲ့ပါဘူး။နောက်နိုင်ပိုင်းအချိန်မှာတော့ Equatorial Guinea ကိုဆက်ရောက်သွားပါတယ်။ဂီနီသမ္မတ Alpha Gooding ကသူ့ကိုကြိုဆိုခဲ့တာပါ1994ခုနှစ်ဆင်အာနာသိမ့်ပြီးနိုင်ငံအာဏာကိုရယူခဲ့တဲ့ဂမ်ဘီယာခေါင်းဆောင်ဂျမားကဒီဇင်ဘာလ1ရက်နေ့မှာရွေးကောက်ပွဲရှုံးနိမ့်ခဲ့ပြီးတဲ့နောက်ယာရုကနေဖယ်ပေးဖို့ညှင်းဆန်ခဲ့တာကြောင့်သတင်းပတ်ပေါင်းများစွာတင်းမာမှုဖြစ်ခဲ့တာကလည်းအဆုံးသတ်သွားပြီဖြစ်ပါတယ်သူ့ကိုတစ်ဆာခန့်တဲ့စစ်တပ်အမားခံတွေကိုရင်ဆိုင်ဖို့အတွက်စီနီဂေါနဲ့နိုင်ဂျီးရီးယားနိုင်ငံတို့ကတပ်ဖွဲ့ဝင် 9,000 ဆစ်လွတ်ပြီးစစ်ရေးအရာအရေးယူဖို့ချင်းချောက်မှုကလည်းအပြီးသတ်သွားပြီဖြစ်ပါတယ်။ဒီတက်တွေဂမ်ဘီယာနိုင်ငံတွေဝင်မဲ့အစီအစဉ်ကိုအာဖရိကသမ္မတဘက်ကရောကုလသမ္မတလုံခြုံရေးကောင်စီတို့ကပါထောက်ခံထားတာဖြစ်ပါတယ်။ရွေးကောက်ပွဲရှုံးနိမ့်ခဲ့တဲ့ဂမ်ဘီယာနိုင်ငံရဲ့ခေါင်းဆောင်ယာယာဂျမားနိုင်ငံကနေထွက်ခွာသွားတာကြောင့်ရွေးကောက်ပွဲနိုင်ထားတဲ့အက်ဒမာဘော်ရိုကိုအာနာလွှဲပြောင်းပေးနိုင်ဖို့အတွက်လမ်းပွင့်သွားပြီလည်းဖြစ်ပါတယ်။စီနီဂေါနိုင်ငံကဂမ်ဘီယာတန်ယုံမှာပြီးခဲ့တဲ့ဂျာတာဘရီနစ်ကကြမ်းတက်စာချင်းဆိုထားတဲ့အက်ဒမာဘော်ရိုကတော့ဂမ်ဘီယာနိုင်ငံကိုပြန်မယ်လို့ခန့်မှန်းရပါတယ်ရှင်။